မြေချောင်းတွေကိုအာကိုပြီးတိဆောက်ကြတယ်မြို့ရွာတွေထဲမှာအေရီမြေချောင်းပေါ်ကမြို့ရွာတွေအတွက်စကိုင်းကျဲရွနဲ့အတူတွဲနေတဲ့ငရင်ဟာအတော့ကိုစိုးရင်စရာကောင်းတယ်လို့ဘူမိအင်ဂျင်နီယာဒေါက်တာချစ်ကိုကပြောတယ်။ဒီ
ကဒီနယ်ဆောက်ဦးတွေရှိလာတာဒီနယ်ဆောက်ဦးတွေရှိလာတဲ့အတွက်ကြောင့်ငရင်လွတ်ပြီးဟဲ့ဆိုလို့ရှိရင်ကျိုးဆက်တဲ့အဆောက်အဦတွေပြည့်စုံမဲ့လူတွေသေမယ်ပေါ့ဆိုတော့အဆောက်အဦတွေပြည့်စုံမဲ့လူတွေသေမှာဖြစ်တဲ့အတွက်ကြောင့်မလို့လူတွေရဲ့ဆုံးရှုံးမှုကိုစိုးရင်တော့အဲ့ဒီဆုံးရှုံးမှုကကျွန်တော်တို့ဒီနည်းပညာတွေခင်မီတိုးတက်လာတာနဲ့အတူဆုံးရှုံးမှုတောင်မှလည်းကြီးမားလာတယ်ဘာဖြစ်လို့ဆိုတော့လူတွေဥယျာဉ်တွေထူတက်လာတာပေါ့ကမ္ဘာပေါ်မှာကြည့်လိုက်လို့ရှိရင်လူတွေရှိတဲ့နေရာမှာရေကြီးရတော့ငလျင်လှုပ်တယ်လို့ဖြစ်တယ်ပေါ့နော်ဆိုတော့အာတော့တွေ့လိမ့်မယ်အဲ့အကြောင်းရှိတယ်လူတွေရဲ့မျိုးတွေရွာတွေတည်တဲ့အချိန်မှာဘယ်တော့ဆိုရေနာနေနည်းကိုတည်ရတာဒီကျွန်တော်ရေအသက်ကတမနဲ့ပေါ့ဆိုတော့အဲ့ဒီကနေတည်ပြီးတော့နှစ်ပေါင်းများစွာကြာလာတဲ့မျိုးကြီးတွေဒီဘာဖြစ်လာလဲဆိုတိုးချဲ့လာတာဖြစ်ပြီးအထက်မြင့်ဆောင်မှုတွေတိုးချဲ့လာတိုးချဲ့လာတဲ့အချိန်မှာသူနဲ့တွဲပါလာတဲ့ငလျင်ကိုတတိမထားမိဘူးပေါ့အဲ့လိုနေရာတွေကများသောအားဖြင့်ငလင်ကျော်တင်ရနေရာဖြစ်နေတာကိုသွားပြရတယ်မြစ်တေချောင်းနေဆိုတာဘရမ်ဆူမြေဒီတူအားနေတဲ့နေရာစီစဉ်တာတိုက်စားလွယ်တဲ့နေရာစီစဉ်တိုက်စားရလွယ်တဲ့နေရာတွေဒီပြည့်ရည်ရှိတဲ့နေရာဖြစ်နေတယ်ပြည့်ရည်ရှိတဲ့နေရာဒီဘာဖြစ်လဲတိုက်ကြီးများဒီအောက်ကကြောက်ချက်တွေလှုပ်ရှားတဲ့နေရာဖြစ်နေကြောက်ချက်တွေလှုပ်ရှားတဲ့နေရာဒီငလင်နဲ့ဆက်နွယ်နေရဆိုတော့သူတို့ကဒီကျွန်တော်တို့ geological hazard စီစဉ်ဘူမိအန္တရာယ်ပေါ့နော်ဘူမိဘေးပေါ့တိုင်းနဲ့နီးစပ်တဲ့နေရာတွေဖြစ်နေအဲ့တော့အဲ့လိုနေရာတွေမှာဘာဖြစ်မလဲဆိုတော့ငလျင်တို့မယ်ကြီးကြီးမယ်ဖြစ်တတ်တာဖြစ်တဲ့အတွက်ကြောင့်မလို့လူနေထူတတ်လာခြင်းခင်မိတိုက်တာအဆောက်အဦတွေတိုးတက်များပြားလာခြင်းလမ်းမဆက်တွေတိုးတက်များပြားလာခြင်းအဲ့ဒီအပြင်မကောက်ဘူးဆယ်ဒီပါသူကလူလာတော့ပေါ့ဘာလို့ဆိုလူတို့ကိုပေးဖို့ရေဖို့လူလာတော့ရေလိုတဲ့ခါကျတော့အဲ့ဒီမျိုးပြတွေအနီးနားတစ်ခွမ်းမှာဆယ်ဒီဆောက်အောင်ဆေးဆောက်ပြီးတော့ရေဒီပေးရဆိုတော့မျိုးတွေနီးတဲ့နေရာမှာငလင်လို့သူ့ရဲ့အကျိုးဆက်တွေကလူတွေတင်သိဆုံးတာမဟုတ်ဘူးတကယ်လို့များဆယ်တွေကပေါက်သွားမယ်ကျိုးသွားမယ်ဆိုလို့ရှိရင်အဲ့ဒီကတခါရတဲ့တခါပေးရတခါတင့်မှာဆိုတော့ကျွန်တော်တို့ကအရန်ဝင်နေဒီဥစ္စာတတိထားတင်တာပေါ့
အခုမြန်မာနိုင်ငံမှာဆိုလဲဒီ AR မြစ်ကြောကြီးဝန်းကျင်မှာပေါ့နော်စကိုင်းပြည့်ရွေးနားမှာတည်တယ်ဒါဆိုတော့ဒီမြစ်ချောင်းနေနားမှာနီးတဲ့နေရာမှာမြို့တည်ထားလို့ငရင်နဲ့အဲ့ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်ဟိုမြေကြီးရဲ့အနေထားပေါ့နော်ဟိုဘယ်လိုဘာကြောင့်များဒီလောက်တောင်အန်ဒီရဲ့ကြီးတယ်ဆိုတော့ပြောပြပေးပါဟု
တ်ကဲ့ပါဗျာအဲ့တော့မြေတီချောင်းတွေရှိတဲ့နေရာမှာရှိတဲ့ဒီမြေလွာပေါ့ကျွန်တော်တို့မြေလွာတွေကများသောအားဖြင့်တော့ကျစ်လက်သိက်မှုရှိကောင်းရှိလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဖိအားတွေကြောင့်မလို့သို့တော်သူတို့တွဲဆက်အားမရှိတဲ့ကြောက်တော်တွေဖြစ်နေတွဲဆက်အားရှိလာလို့ရှိရင်ကြောက်အနေထားရောက်သွားပြီကြောက်တွေဆိုလို့ရှိရင်ကျွန်တော်တွဲဆက်ပစ္စည်းနဲ့သူကတွဲတာလေတွင်းထွက်တွေအကုန်လုံးတွဲဆက်တာဆိုတော့ဒီမြေစီလွာလို့ကျွန်တော်တို့ကမြန်မာတွေကတော့သုံးတာပေါ့ဆွဲလို့သုံးနေတာရယ်ကျွန်တော်ကြိုက်တဲ့အသုံးကတော့ material အနေနဲ့သုံးတာရှိရယ်ဒါတော့ဒီ engineer တွေအသုံးများတဲ့ transfer unconsolidated material လို့ခေါ်တယ်တွဲဆက်အားမရှိတဲ့ material စီအဲ့ဒီပုံမှာပဲမျိုးတွေတည်ထားတာများတယ်ဒီမြေတွေချောင်းတွေဘေးမှာရှိတာသူကပို့ချတာတဲ့အနေကြီးပဲရှိတာဟုတ်ဒီမြေချောင်းတွေအများနဲ့လဲသူကပြောင်းရွှေ့နေသူတို့ပြောင်းရွှေ့တဲ့အတွက်ကြောင့်မှဒီပို့ချတဲ့အတဲအဲပို့ချရတဲ့မြေထုတွေပေါ်မှာကျွန်တော်တို့ကမြို့တွေတည်ထားတဲ့အတွက်ကြောင့်မလို့အောက်ခံအဆောက်အဦတွေဆောက်ထားတဲ့ foundation တွေဒီအားမကောင်းဆိုတဲ့အပေါ်မှာရှိအဲ့လိုရှိတဲ့နေရာမှာမြေငလင်လှုပ်လိုက်လို့ရှိရင်မြေငလင်ရဲ့လိုင်း B wave နဲ့ S wave ဆိုတာနှမျိုးရှိတယ်။အဲ့ဒီမှာ S wave ဆိုတာကတော့ short wave ပေါ်တာပေါ့။အဲ့ဒီဆိုင်ကတကယ်လို့ကြောက်တော်ဒီကခုနလိုတွဲဆက်အားလည်းမကောင်းဘူး။အဲ့ဒီမှာလေသူက saturated ဖြစ်နေမှာ saturated ဖြစ်နေမှာဆိုတော့အဲ့ဒီမှာရေတွေကိုအောင်းနေမှာဆိုလို့ရှိရင်သူက liquefaction ဆိုတဲ့ဥစ္စာဖြစ်တတ်ပါတယ်ဖြစ်တတ်တယ်ဆိုတာနဲ့သူကသူ့ရဲ့ဒီအောက်မှာရှိတဲ့ဒီငကူကရှိတဲ့အားဒီ foundation ဆွမ်းအားဒီပျက်စီးယိုယွင်းသွားတယ်ပျက်စီးယိုယွင်းသွားတဲ့အခါမှာအားမရှိသလောက်ဖြစ်သွားတဲ့အချိန်မှာအပေါ်အဆောက်အဦသူကခံပြေးရနိုင်စမ်းမရှိတော့အဆောက်အဦကပြိုကျမှာ
အဲ့ဒါလေးကိုနည်းနည်းမျက်စီတဲ့ပေါ်နည်းနည်းရှင်းပြပေးပါ
ဒီမြေစီလွာထဲမှာဆိုလို့ရှိရင်မြေအောင်ရေဆိုတာရှိတတ်ပါတယ်တကယ်လို့မြေအောင်ရေမရှိဘူးဆိုလို့ရှိရင်ခုနကပြောတဲ့ liquefaction ဖြစ်ဖို့အလားအလာမရှိပါဘူးဟုတ်မျိုးကြီးက sinking ဖြစ်နေတယ်နော် sink ဖြစ်နေရတဲ့အကြောင်းရင်းဒီဘ Bangkok မြို့မှာသူက ground water ကိုသူကအရန်သုံးတယ်။မြောက်ရည်အရန်သုံးတယ်။သုံးတဲ့အခါကျတော့မြောက်ရည်ရဲ့ water table ကျသွားတယ်။ကျသွားတဲ့အခါကျတော့ water table ကျသွားတဲ့အခါကျတော့အပေါ်မှာရှိတဲ့ဒီခုန unconsolidated material စီဒီ compaction ဖြစ်တယ်။ compaction ဆိုတာရေနေရာမှာသူကကျသွားတာပေါ့။ရေရှိတော့ရေအတွက် pressure နဲ့သူကခံထားတာ။ပုံမှန်တော့ S wave လှုပ်လိုက်တော့ဒီရေကလှုပ်ကုန်ပြီးတော့ forward pressure ခုနဥစ္စာရဲ့ခုနဘယ်လိုခေါ်မလဲဒီကျွန်တော်တို့ညီမကြီးပြက်သွားတာတကယ်တမ်းကြတော့သူတို့ကရှိရတဲ့ညီမကြီးဒီဖောင်ဒေးရှင်းညီမကြီးပြက်သွားတာပြက်သွားပြီးတော့ခံစားနိုင်တဲ့အင်အားမရှိတော့အဲ့ဒီသဘောဖြစ်တာဆိုတော့မြေအောက်ရေရှိနေလို့ရှိရင်ဒီမြေအောက်ရေကဒီခုနကျွန်တော်တို့ပြောတဲ့ဒီ unconsolidated material လို့ပြောဆက်မှုမရှိတဲ့အမှုန်ကြီးစားကြောက်မှုန်ကြီးကြားထဲမှာသူကရေရရှိနေအဲ့ဒီရေကလည်းသူကတံပြန်ဖိအားကိုပေးနိုင်တဲ့ဖိအားရှိတယ်အဲ့ဒါကိုကျွန်တော်တို့ pore water pressure လို့ခေါ်တယ်အဲ့ဒီရေကျူးရတွန်းကန်အားပေးရတဲ့အတွက်ကြောင့်မလို့သူ့မှာဆောက်တဲ့အဆောက်အဦတွေခံနိုင်နေရှိငလျင်လုံးလိုက်တဲ့အခါကျတော့အဲ့ဒီခုနပြောတဲ့ကျွန်တော်တို့ကြောက်မုံကြားတွေတဲမုံကြားတွေမှာရှိတဲ့ရေတွေဒီသူကလှုပ်ခတ်သွားတာလှုပ်ခတ်သွားတော့ငကူရှိတဲ့အနေထားကနေဒီရေတွေကရွေ့ရှားသွားတာဒီချွတ်သွားတဲ့ရေတွေကတနည်းအားမှာသွားဆုမိလိုက်တဲ့အခါကျတော့ကျွန်တော်တို့နုံးမြေလိုဖြစ်သွားတယ်တနည်းအားမှာရေတွေကများတာငကူရေတွေကညင်ညင်မြတ်မြတ်သူကတနေရာထဲမှာရှိနေရနေပြီးတော့ငလင်းရဲ့လှိုင်းကြောင်လို့ဒီရေတွေကတနေရာကိုရွှေလျှောစီးသွားတဲ့အချိန်မှာရေဓူများသွားတဲ့နေရာမှာဒါပြည့်လဲဆိုတော့ရွှွနုံလို့ဖြစ်သွားပြီးတော့အပြော့သွားပြီးတော့အဲ့ဒီပြော့တဲ့နေရာဟိုနေရွှွနုံနေရာသူကခုနပြောတဲ့ဒီအဆောက်အဦတွေထန်းထားနိုင်တဲ့အင်အားမရှိတော့ဘဲနဲ့ပျက်စီးသွားခြင်းဖြစ်ပါတယ
်ဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။